မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2020ပြည့်နှစ်မတ်လ16ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါကျွန်တော်ညနေမှာတင်းလာနေညနေခင်းသတင်းလေးကိုမတ်စုမော်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တားဆီးတဲ့အနေနဲ့မြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံအသီးသီးကလူမှုရေးရဲ့နေ့စဉ်လှုပ်ရှားသွားလာမှုတွေကိုပို့ပြီးတော့ကန့်သတ်လာပြီးတော့အိန္ဒိယမြန်မာနယ်စပ်တဝက်လောက်ကလည်းမနေ့ကစပြီးတော့ပိတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ကမ္ဘာစီးပွားရေးပေါ်သက်ရောက်မှုတွေကိုထိန်းချုပ်ရေးအတွက်အမေရိကန်ဘူဘန်ကအရေးပေါ်ကာလဆောင်ရွက်မှုဖြစ်တဲ့အတူနှုံသမချက်ကို3ရာခိုင်နှုန်းနီးပါးအထိချော့ချလိုက်ပါတယ်။ပြည်ထောင်နိုင်ငံမှာကျင်းပတဲ့ဒီသမ္မတရွေးကောက်ပွဲမှာရွေးကောက်ပွဲပထမအကြော့မှာတော့လက်ရှိပဲစမျိုးတော်ဝန်အနိုင်ရသွားပါတယ်။ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။တနင်္လာညနေခင်းအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့ကမ္ဘာနဲ့မှာပြန့်နှံ့နေတဲ့ COVID-19 ကပ်ရောဂါဟာအမေရိကန်ပြည်ထောင်စုထဲမှာလူမှုအတိုင်းဝိုင်းကနေကူးစက်ပြန့်ပွားနေပြီဆိုပြီးကျန်းမာရေးပညာရှင်တွေကယုံကြည်ထားကြလို့ဒီလိုအခြေအနေမှာတော့အမေရိကန်စေယုံတွေဘလို့ပြင်ဆင်ထားကြပါသလဲဆိုတဲ့သတင်းလွှာနဲ့အတူမြန်မာရွှေပြောင်းလုံသမား9သိန်းထက်မနည်းအလုပ်လုပ်ကင်နေတဲ့မလေးရှားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူက400ကျော်ရှိသွားလို့မလေးရှားရောက်မြန်မာတွေရဲ့သွားလာရေးအခြေအနေဘလို့ရှိပါသလဲ
ဒီ KL နေရာမျိုးမှာတော်တော်များများမနည်းအဲ့လိုနေမျိုးမှာတော့အရင်နေသွားတာတွေ့ရတယ်ဟုတ်တယ်မဖြစ်မနေလာမယ်လို့
တော့ဒီသတင်းပေးပို့ချက်နဲ့အတူပြည်ထောင်စုလွှတ်တော်မှာဒီကနေ့ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းမဲခွဲတဲ့အခြေအနေနောက်ပြီးတော့ရှမ်းမြောက်ပိုင်းမှာရှိတဲ့ဘိန်းဆိုင်ခင်းတွေရှိတဲ့ပန်စေးဒီပြည်သူစခန်းတွေကဆေးရေးအခြေအနေတွေအကြောင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်ရှင
်ကမ္ဘာတော်မှာရှိတဲ့အစိုးရတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တားဆီးဖို့ချိုးပန်းတဲ့အနေနဲ့အများပြည်သူတွေရဲ့နေအိမ်စင်ပုံမှန်သွားလာမှုတွေကိုပို့ပြီးတော့ကန့်သတ်ထိန်းချုပ်တာတွေလှုပ်လာနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီနေ့ကစပြီးတော့ကျောင်းတွေအတော်များများကိုပိတ်လိုက်ပြီးတော့လူ့ရေးအများဆုံးဖြစ်တဲ့ Los Angeles နဲ့ New York မြို့တွေမှာတော့အများပြည်သူပန်းဖြေသွားလာကြတဲ့ရုပ်ရှင်ရုံတွေကိုပိတ်သွားမှာဖြစ်တယ်လို့ကြေညာလိုက်တယ်လို့စားသောက်ဆိုင်တွေအနေနဲ့လည်းဆိုင်မှာထိုင်စားတာမျိုးတွေကိုခွင့်မပြုဘဲအင်္ဂိုပါဆယ်မာရာမျိုးကိုပဲရောင်းချသွားဖို့ရှိနေပါတယ်။ထပ်ပြင်ဥရောပဘက်ကနယ်သာလန်နိုင်ငံမှာဆိုရင်လည်းရုပ်ရှင်ရုံတွေနဲ့စားသောက်ဆိုင်တွေကိုပိတ်လိုက်ပြီးတော့ check နဲ့ Austria နိုင်ငံတွေမှာတော့လူတွေကိုအပြင်မထွက်ပဲအိမ်မှာပဲနေကြဖို့အမိန့်ထုတ်ထားပါတယ်။တူရကီမှာတော့ရက်ဆိုင်တွေနဲ့ညဘက်ဖွင့်တဲ့ night club တွေကိုပိတ်ပစ်ဖို့တူရကီပြည်ထောင်စုဝန်ကြီးဌာနကပြောထားပါတယ်။ဒါ့ပြင် New Zealand နိုင်ငံမှာဆိုရင်တော့လူစုလူဝေးတွေမလုကြဖို့လူ900ထပ်ပို့တဲ့ခန်းသားတွေမလုကြဖို့ကိုဒီနေ့မှတားမြစ်လိုက်ပါတယ်။ချိန်ထဲမှာပဲပုံဟန်မင်းကြီး Francis ကလည်းဒါမဲ့ Easter သတင်းပတ်ဝတ်ပြုဆူတောင်းပွဲတွေကိုလူလူတွေမပါဘဲနဲ့လှုပ်သွားမှဖြစ်တယ်ဆိုပြီးတော့ Vatican ဘက်ကကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာလူတစ်ယောက်ကနေတစ်ယောက်ကိုအလွယ်တကူကူးစက်နိုင်တာကြောင့်တာဝန်ရှိသူတွေကအခုလိုလူစုလူဝေးအခမ်းအနားတွေမလုပ်ဆောင်ဖို့တားဆီးနေကြတာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးတာဝန်ရှိသူတွေကတော့ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်နိုင်ဖို့အတွက်လက်ရှိတာအပြင်နေမကောင်းဘူးဆိုရင်ကုပ္ပါဒါကိုတယောက်ထဲတည်တန့်ခွဲပြီးနေဖို့ညွှန်ကြားထားပါတယ်။ဒီနေ့မနက်ပိုင်းအထိတော့ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ36,900ကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူစုစုပေါင်းဟာ6,500ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
။ဥရောပတလွား COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာနေတာနဲ့အမျှထိန်းချုပ်နိုင်မှုကိုစူးစမ်းနေကြပါတယ်။နယ်သာလန်နိုင်ငံမှာတော့မနေ့တနင်္ဂနွေနေ့ကအထိယောဂါပိုးကူးစက်သူကလူနာအသစ်186ဦးရှိတဲ့အတွက်ကူးစက်သူစုစုပေါင်းက1,135ဦးအထိရှိသွားပြီလို့အမျိုးသားပတ်ဝန်းကျင်နဲ့ပြည်သူ့ကျန်းမာရေးသိပ္ပံစီးရင်နေအရာသိရပါတယ်။ယောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မှုအတွက်ကျောင်းနေတဲ့ကလေးထိန်းစင်တာတွေကိုဧပြီလ6ရက်နေ့အထိပိတ်ထားမယ်လို့နယ်သာလန်အစိုးရကမနေ့ကကြေညာခဲ့ပါတယ်။ပြင်သစ်နိုင်ငံမှာတော့ယောဂါပိုးကူးစက်သူက9,400ကျော်ရှိသွားပြီးတည်ဆုံးသူက128ဦးအထိရှိလာနေတဲ့အတွက်ကပ်ယောဂါအနေနဲ့အမြင့်မားဆုံးအခြေအနေအဆင့်3ဖြစ်တိုးမြင့်သတ်မှတ်လိုက်ပြီးနိုင်ငံတွင်းကနေရာတချို့ကိုလည်းဝင်ထွက်သွားလာခွင့်နေကန့်သတ်လိုက်ပါတယ်။ COVID-19 ယောဂါပိုးကူးစက်သူ3ဦးတွေ့ရှိထားတဲ့ယူကရိန်းဘက်မှာတော့နိုင်ငံတကာဆက်ဆက်နေတဲ့ရထားလမ်းကားလမ်းနဲ့လေယာဉ်ခီးစဉ်တွေအင်္ဂါနေ့ကနေစပြီးဧပြီလ3ရက်နေ့အထိဆိုင်းငံ့ထားမယ်ဆိုပြီးယူကရိန်းနိုင်ငံသားရေးဌာနကတနင်္ဂနွေနေ့ကကြေညာပါတယ်။ဂျာမနီနိုင်ငံဘက်မှာတော့ဒီပိုးကူးစက်သူက4,800ကျော်ရှိသွားပြီးတည်ဆုံးသူက12ဦးထိရှိနေပါတယ်။ယောဂါကူးစက်မှုကိုထိန်းချုပ်နိုင်မှုဂျာမနီနဲ့ထိစပ်နေတဲ့ပြင်သစ်ဆွစ်ဇာလန်ဩစတြေးလျလူဇင်ဘတ်နဲ့ဒိမတ်စ်နယ်စပ်တွေကိုဒီကနေ့ကစပြီးတော့ဒစိမ့်တစ်ပိုင်းပိတ်ထားကြောင်းဂျာမနီပြည်ထရေးဝန်ကြီးကမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။စပိန်မှာတော့တနင်္ဂနွေနေ့ထိယောဂါပိုးကူးစက်ခံရသူက2,900ကျော်နဲ့တည်ဆုံးသူက280ကျော်ရှိတဲ့အတွက်အသွားအလာအဝင်ထက်တွေကိုဒစိမ့်တစ်ပိုင်းအဖြစ်15ရက်ကြာပိတ်ပင်ထားပါတယ်ရှင်။
က ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့မြန်မာနိုင်ငံပါဝင်နေတဲ့ဒေသကနေအဝင်ထွက်တစ်ဝက်လောက်ကိုမနေ့တနင်္ဂနွေနေ့ကစပိတ်လိုက်ပြီလို့အိန္ဒိယကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေဂျာဒေသတွေလည်းအဝင်ထွက်အလုံးကိုတင်းတင်းကြပ်ကြပ်ဆစ်ဆီးနေပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နီပေါ်ဘူတန်နိုင်ငံတွေနဲ့နေဆက်တလျှောက်မှာဂိတ်အနေငယ်ကလွဲလို့ဖြတ်တန်းခွင့်ပိတ်မှဖြစ်တယ်လို့ပါကစ္စတန်နိုင်ငံနဲ့နေဆက်ဂိတ်တွေအလုံးကိုလည်းတင်းတင်းကြပ်ကြပ်နေညတကောင်ကစပိတ်လိုက်ပြီလို့ပြည်ထောင်ဝန်ကြီးဌာနကအမိန့်ထုတ်ခဲ့တာပါ။ပြီးခဲ့တဲ့တောက်ချာနေ့ကကိုရိုနာဗိုင်းရပ်စ်ကြောင့်ဒုတိယတရောက်ထပ်ပြီးတည်ဆုံးခဲ့တဲ့ကြောင်အတည်ပြုပြီးနယူးဒေလီမြို့မှာတော့ကျောင်းတွေရုပ်ရှင်ရုံတွေကိုလည်းအစိုးရကပိတ်ထားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံနဲ့နီးကပ်ပြီးတော့လူဦးရေတန်း 1,300 ရှိတဲ့အိန္ဒိယနိုင်ငံမှာအခုချိန်ထိတော့ရောဂါကူးစက်သူ80ကျော်ပဲရှိသေးတယ်လို့တရားဝင်ထုတ်ပြန်ထားပါတယ်။တည်ဆုံးခဲ့တဲ့သူတွေထဲကတယောက်ဖြစ်တဲ့အသက်86နှစ်အရွယ်အမျိုးသမီးရဲ့သားဟာပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းဆွစ်ဇာလန်နဲ့အီတလီတွေကိုသွားခဲ့ပြီးတော့မတ်လအတွင်းကဆေးရုံတင်ခဲ့ရတယ်လို့လည်းအစိုးရရဲ့ကြေညာချက်မှာဖော်ပြထားပါတယ်လူစုလူဝေးတွေကိုရှောင်ကျင်တဲ့အနေနဲ့အိန္ဒိယနိုင်ငံမှာနာမည်ကြီးအိန္ဒိယပရီးမီယာလိဂ်ဟောခရစ်ကတ်အားကစားပွဲကိုလည်းရွှေ့ဆိုင်းလိုက်တဲ့အကြောင်းကြေညာထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ကမ္ဘာစီးပွားရေးပေါ်မှာတက်ရောက်မှုတွေကိုထိန်းချုပ်နိုင်ရေးအတွက်အမေရိကန်ဗဟိုဘဏ်ကအရေးပေါ်ကာလဆောက်ရွက်မှုဖြစ်နေအတိုးနှုန်းသတ်မှတ်ချက်ကိုတုံ့ညရာဂိုင်နှုန်းနီးပါးအထိလျှော့ချကြောင်းမနေ့တနင်္ဂနွေနေ့ကကြေညာလိုက်ပါတယ်ဒီလိုကြေညာလိုက်ပြီးတဲ့နောက်မှာတော့ဒီကနေ့တနင်္လာနေ့မှာအာရှအစုရှယ်ယာဈေးတွေကကျဆင်းသွားပါတယ်ဆစ်ဒနီမှာရှိတဲ့ဘန်မတ်အညွန်ကိန်းက9ရာဂိုင်နှုန်းဟောင်ကောင်ဟမ်ဆန်အညွန်ကိန်းက2ရာဂိုင်နှုန်းကျဆင်းသွားပြီးတော့တောင်ကိုရီးယားနဲ့ဂျပန်မှာတော့အစုရှယ်ယာဈေးအနည်းငယ်ပြန်ပြီးတော့တက်လာပါတယ်တရုတ်နိုင်ငံမှာတော့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ဇန်နဝါရီလနဲ့ဖေဖော်ဝါရီလအတွင်းစီးပွားရေးလုပ်ငန်းတွေလက်လီအရောက်ဆိုင်တွေအတော်လေးကိုအထိနာခဲ့ရတယ်လို့တရုတ်မျိုးသားစီးရင်အင်ဌာန MBS ကဒီကနေ့ပြောပါရတယ်။2020ပြည့်နှစ်ပထမနှစ်လအတွင်းမှာတော့တရုတ်နိုင်ငံရဲ့ကုန်ချောထုတ်တဲ့လုပ်ငန်းက 13.5 ရာခိုင်နှုန်းကျဆင်းခဲ့ပြီးတော့စက်ရုံကုန်ထုတ်လုပ်ရေးလုပ်ငန်းတွေနဲ့ကုန်ပစ္စည်းကုန်ကြမ်းပစ္စည်းတွေထောက်ပံ့နိုင်ရေးအခြေအနေတွေကိုလည်းရိုက်ခတ်ခဲ့တယ်လို့တရုတ်မျိုးသားစီးရင်အင်ဌာနရဲ့ပြောခွင့်ရကပြောပါရတယ်။ဒါပေမဲ့အခုလိုအခြေအနေတွေကတော့ရေတိုးပြဿနာတွေသာဖြစ်ပြီးဒုတိယလေးလပတ်မှာတော့အခြေအနေတွေကိုပြန်ပြီးထိန်းချုပ်လိုက်မယ်လို့လည်းသူကပြောပါတယ်ရှင်
VOE American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်တွေကိုကာကွယ်တဲ့အနေနဲ့ရောဂါဖြစ်ပွားမှုနှုန်းများတဲ့နိုင်ငံတွေကနေမြန်မာနိုင်ငံကိုလာတဲ့သူတွေကိုသတ်မှတ်ထားတဲ့နေရာတွေမှာနှစ်ပတ်ကြာတီးခြားခွဲပြီးစောင့်ကြည့်စစ်ဆေးတာတွေလုပ်သွားမယ်လို့ဗဟိုရောဂါကူးစက်တိုက်ဖျက်ရေးဌာနဒုတိယညွှန်ကြားချက်မှူးဒေါက်တာခင်ခင်ကြီးကပြောလိုက်ပါတယ်။
Quarantine ဆိုတာ facility based quarantine ဆိုတာလည်းရှိတယ်။ဆေးရုံမှာလည်းဖြစ်နိုင်တယ်။အော်ဒါမှမဟုတ် home quarantine လည်းဖြစ်နိုင်တယ်အဲ့မှာဆိုကျွန်တော်တို့ quarantine လုပ်ဖို့အတွက်ဒီ waiver key ဆေးရုံမှာတော့ဒီတချို့တွေကို quarantine လုပ်တယ်ပြီးလို့ရှိရင်တောင်းကလာမျိုးသမီးနဲ့ကလေးဆေးရုံမှာလုပ်တယ်ပြီးလဲဖို့ quarantine တန်တဲ့ကြောင်မှာလုပ်ဖို့အတွက်လည်းဒီနေ့ဆိုတော်တော်ကြီးပြင်ဆင်ပြီးပြီးပြီးတင်ပြခွင့်မှရှိတယ်ကျွန်တော်တို့ဒီကျမိုင်းနဲ့အားစားဝင်ရေးဌာနပါဆောက်ဝင်မှာလည်းလုပ်ဖို့ရှိတယ်ပေါ့နော်ဒါဆိုဘယ်မှာလုပ်မလဲဘသူတွေကိုဘယ်ပို့မလဲဒါကတော့လူနာနည်းများပုံမူတည်တာပေါ့
မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကမတ်လ15ရက်နေ့ညစွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့တရုတ်နိုင်ငံဟူဘေးပြည်နယ်နဲ့တောင်ကိုရီးယားနိုင်ငံဒေဂူးနဲ့ဂျောင်မွပြည်နယ်တွေကို14ရက်အတွင်းခရီးသွားထားတဲ့သူတွေကိုမြန်မာနိုင်ငံတွင်းကိုဝင်ခွင့်ပေးမှာမဟုတ်ဘူးလို့ပြောထားပါတယ်။ဒါမဲ့လည်းအဲ့ဒီဒေသတွေကမြန်မာနိုင်ငံသားတွေကိုတော့ပြည်ဝင်ခွင့်ပေးထားပြီးတီးခြားခွဲပြီးစောင့်ကြည့်စစ်ဆေးသွားမှာလို့ပြောပါတယ်။ဒါပြင်ယောဂဖြစ်ပွားမှုများတဲ့တောင်ကိုရီးယား၊တရုတ်၊အီတလီ၊အီရန်၊ပြင်သစ်၊စပိန်နဲ့ဂျာမနီနိုင်ငံကလာတဲ့သူတွေကိုတော့14ရက်ကြာတီးခြားခွဲပြီးစောင့်ကြည့်စစ်ဆေးသွားမှာဖြစ်ပြီးတော့တန်တမာနေအနေနဲ့ကတော့သူတို့ရဲ့နေအိမ်တွေမှာဘယ်သူနဲ့မှမတွေ့ပဲတီးခြားခွဲပြီးနေရမှာဖြစ်တယ်လို့ဆိုထားပါတယ်။ဒါပြင်မြန်မာနိုင်ငံကိုလာတဲ့သူတွေအနေနဲ့လေယာဉ်ပေါ်မတက်ခင်မှာ COVID-19 ယောဂလက္ခဏာကင်းရှင်းကြောင်းသက်ဆိုင်ရာနိုင်ငံတွေကအတိအမှတ်ပြုထားတဲ့ကျန်းမာရေးအဖွဲ့အစည်းတွေရဲ့ထောက်ခံစာပါဖို့လိုအပ်ပြီးတော့မြန်မာနိုင်ငံကိုရောက်တဲ့အခါမှာလည်းကျန်းမာရေးစစ်ချက်ပုံစံမှာအချက်လက်ဖြည့်တာတွေစစ်ဆေးမေးမြန်းမှုတွေကိုဖြည့်ဆည်းရမှာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ။
ဤရွေးနိုင်ငံမှာတော့အမေရိကန်ပြည်ထောင်စုဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့စစ်အခြေစိုက်စခန်း ဒုံးကျည်တွေနဲ့တိုက်ခိုက်ခံရလို့ညွန်ပေါင်းတပ်ဖွဲ့ဝင်၃ဦးနဲ့အီရတ်တပ်ဖွဲ့ဝင်၂ဦးတို့ထိခိုက်ဒဏ်ရာရသွားတယ်လို့အမေရိကန်စစ်တပ်ပြောခွင့်ရကပြောဆိုလိုက်ပါတယ်။အဲ့ဒီစစ်အခြေစိုက်စခန်းကိုဒုံးကျည်၂၅လုံးထက်မနည်းပြစ်ခတ်ခဲ့တယ်လို့ညွန်ပေါင်းတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။အီရတ်သတင်းတွေမှာတော့အဲ့ဒီစစ်အခြေစိုက်စခန်းကိုဒုံးကျည်၃၀န ဒီတိုက်ခိုက်မှုမှာပဲအမေရိကန်တပ်ဖွဲ့ဝင်နှစ်ဦးနဲ့ဗြိတိန်စစ်မှုတဦးတို့သေဆုံးပြီးဆယ်လေးဦးထက်မနည်းဒဏ်ရာရခဲ့ပါတယ်။စနေနေ့တုန်းကတိုက်ခိုက်မှုတွေတွင်မှာထိခိုက်ဒဏ်ရာရသွားတဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တွေဟာဘယ်နိုင်ငံကတပ်ဖွဲ့ဝင်တွေဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသေးသလိုဘသူကမှလည်းသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုထုတ
ောင်ဂျိုးဘိုင်ဒန်နဲ့ဗမော့ပြည်နယ်ထက်လွတ်တော်မဲ့ဘာနီဆန်ဒါစ်တို့မနေ့ကဝါရှင်တန်မြို့တော်မှာဒီ CNN ရုပ်သံမှာအခြေတင်စကားစစ်ထုတ်ပွဲကျင်းပပြီးတော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအစီအစဉ်တွေနဲ့ပတ်သက်လို့အစီအစဉ်တွေကိုချပြခဲ့ကြသလိုတူနဲ့တူနဲ့အပြန်အလှန်ထိုးနှက်ဝေဖန်ခဲ့ကြပါတယ်တယောက်နဲ့တယောက်6ပြည်လောက်အခွာရက်ပြီးစကားစစ်ထိုးကြတဲ့ဆွေးနွေးပွဲမှာပြည်သက်တယောက်ကိုမှဖိတ်ကြားခဲ့ခြင်းမရှိခဲ့ပါဘူး American ပြည်ထောင်စုမှာလူ90ထပ်ပို့ပြီးမစုဝေးဖို့ကျမကြီးဆိုင်ရာအရာရှိတွေကသတိပေးထားတဲ့အချိန်လည်းဖြစ်တာကြောင့်ပါတီတွင်းသမားကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးဘက်ကိုပြည်သက်တွေမပါဘဲချင်းမခဲ့တာပါတနေ့နောက်တွေရဲ့မေးခွန်းတွေကိုတော့ Joe Biden ရောဘာနီ Sanders ရောနဲ့ယောက်စလုံးကဖြေကြားခဲ့ပါတယ် American ပြည်ထောင်စုမှာပြည်သူအလုံးကိုကျမကြီးစောင့်ရှောက်မှုပေးနိုင်အောင်ပြုပြင်ပြောင်းလဲရတော့မယ်လို့အထက်လွှတ်တော်အမတ် Bernie Sanders ကပြောပါတယ်သူသမား Joe ဒုသမဟောင်းဂျိုးဘိုင်ဒန်ကတော့ပြည်နယ်တိုင်းမှာအ ਨੇ စုအလွယ်တကူကားမောင်းပြီးဗိုင်းရပ်စ်ပိုးကူးစက်မှုရှိမှရှိစစ်ဆေးနိုင်မယ့်နေရာ၁၀ခုစီရှိဖို့နဲ့လင်းလင်းမြန်းမြန်းစမ်းသပ်နိုင်မယ့်နေရာတွေရှိဖို့လိုတဲ့အကြောင်းပြောဆိုသွားပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်နှံ့မှုတွေဖြစ်နေချိန်မှာပဲဒေသနာရရွေးကောက်ပွဲတွေကိုမနေ့တနင်္ဂနွေနေ့ကကျင်းပခဲ့ပြီးတော့ပြင်သစ်နိုင်ငံသားတွေလည်းမဲပေးကြမှာဖြစ်ပါတယ်ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကြောင့်မဲပေးတဲ့သူအရေအတွက်ညှော်နေခဲ့ပြီးတော့စုစုပေါင်းမဲပေးသူအရေအတွက်ကတော့40ရာခိုင်နှုန်းအောက်ပဲရှိတယ်လို့ရိုက်တာသတင်းဌာနကပြောပါတယ်ပဲရစ်မြို့တော်ဝင်ရဲ့နေရာအတွက်ရေကောက်ပွဲမှာတော့လက်ရှိပဲရစ်မြို့တော်ဝင် and hitgo ကမဲရေအတွက်30ရာခိုင်နှုန်းရခဲ့ပြီးတော့ပြင်သစ်သမ္မတမက်ခရွန်ရွေးချယ်ခဲ့တဲ့ကိုယ်စားလှယ်အင်ဂျက်ဗီဇွန်ကကိုအနိုင်ရရှိသွားပါတယ်ရှင်ကမ္ဘာနဲ့ပြန့်နှံ့နေတဲ့ COVID-19 ကပ်ရောဂါဟာအမေရိကန်ပြည်ထောင်စုထဲမှာလူမှုအတိုင်းဝိုင်းကနေကူးစက်ပြန့်ပွားနေပြီလို့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကယုံကြည်ထားကြပါတယ်။လောလောဆယ်သိထားတဲ့ကူးစက်သူပမာဏထက်အများကြီးပိုများနိုင်တယ်လို့လည်းပြောထားပါတယ်။ဒီအချိန်တွေမှာတော့ COVID-19 ရောဂါဖြစ်နေတဲ့သူတွေကိုကူးသနိုင်ဖို့အမေရိကန်ဆေးရုံတွေမှာဘလို့ပြင်ဆင်ထားကြပါသလဲ။တတင်းနောက်ကရော့ပီယာဆန်ရဲ့တတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံမှာ COVID-19 ရောဂါစတင်ကူးစက်ပြန့်နှံ့နေတဲ့ကအမေရိကန်ပြည်ထောင်စုဆေးရုံတွေကရောဂါကူးစက်ပညာရှင်တွေသတိပြုမိခဲ့ကြပြီးကျန်းမာရေးစောင့်ရှောက်မှုပေးနေသူတွေအဆင့်တင့်ဖြစ်နေရေးအတွက်အာရုံစိုက်လုပ်ခဲ့ကြပါတယ
်။ We're updating the skills and
ကျန်းမာရေးဝန်ထမ်းတွေကိုယောဂါနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကုသနည်းတွေအကြောင်းအသိပေးနေပါတယ်။ကိုယ့်ကိုယ်ကိုယောဂါမကူးအောင်လို့ကာကွယ်တဲ့ဝတ်စုံတွေကိုဘယ်လိုဝတ်ရမလဲ၊ချွတ်ရမလဲဆိုတာတွေကအစသိအောင်ပြောပြနေပါတယ်လို့Cleveland ဆေးရုံကဆရာဝန်ဒေါက်တာ Robert Wiley ပြောပြခဲ့တာပါ။တချို့ဆေးရုံတွေမှာအင်တာကူးစက်နိုင်တဲ့ယောဂါရှင်တွေကိုကုသတဲ့အထူးဆေးရုံစခန်းတွေရှိပါတယ်။ဒါပေမဲ့ဆေးရုံတိုင်းက COVID-19 ယောဂါဖြစ်နေသူတွေကိုကုသနိုင်ဖို့အဆင်သင့်ဖြစ်နေပါရဲ့လား
။ That's a very difficult question to answer.
သိခဲ့ခဲ့တဲ့မိကမဖြေရမယ်ဆိုရင်လူနာဘလောက်များတယ်ဆိုတဲ့အပေါ်မှာမူတည်ပါတယ်။လူနာတိတ်မများဘူးဆိုရင်တော့ကုသဖို့နိုင်ပါတယ်။လူနာတိတ်များနေရင်တော့ထိထိရရကုသပေးဖို့အဆင်သင့်ဖြစ်တဲ့ဆေးရုံကဘာမှမရှိသေးပါဘူးလို့ Medstar Washington ဆေးရုံကဒေါက်တာ Glenn Worthman ပြောပြသွားတာပါနိုင်ငံတော်တော်များများမှာလူနာတွေကိုတယ်လီဖုန်းပေါ်ကနေတဆင့်ဒါမှမဟုတ် Skype လို့ online ပေါ်ကတဆင့်ဆက်သွယ်ကြဖို့ဆရာဝန်တွေကတိုက်တွန်းနေပါတယ
် This is an excellent solution to both normal influenza season
ပုံမှန်ရာသီတုပ်ကွေးရောဂါအတွက်ရော COVID-19 ရောဂါအတွက်ပါတိတ်ကောင်းတဲ့နည်းဖြစ်ပါတယ်လူနာအခြေအနေကိုမြန်မြန်ဆန်ဆန်သုံးသပ်နိုင်တယ်သူတို့သိချင်တာကိုပြောပြနိုင်တယ်ဆေးရုံတင်ဖို့လိုတဲ့လူနာဆိုရင်ဆေးရုံတက်နိုင်အောင်စီစဉ်နိုင်တယ်ဆေးရုံလာစရာမလိုတဲ့လူနာဆိုရင်လည်းအန္တရာယ်ကင်းအောင်နှီးပေးနိုင်ပါတယ်လို့မစ္စရီတက္ကသိုလ်ဆေးရုံကဒေါက်တာစတီဗင်ဝစ်ပြောပြခဲ့တာပါဆေးရုံအပြင်မှာတဲထိုးပြီးတော့စစ်ဆေးတာကားအောင်မစင်းပဲစစ်ဆေးတာမျိုးကလည်းနှီးကောင်းတစ်မျိုးဖြစ်ပါတယ်
80-85% of patients don't need to be hospitalized.
ဆေးရုံတင်စရာမလိုတဲ့လူနာ80ကနေ85ရာခိုင်နှုန်းကအိမ်မှာပဲနေနိုင်ပါတယ်။အဲဒီလိုလူနာမျိုးတွေအနေနဲ့ဆေးရုံနဲ့လာမယ့်အစားဒီလိုမျိုးစမ်းသပ်နိုင်မယ်ဆိုရင်သိကောင်းပါတယ်လို့ဒေါက်တာဂလန်ဟော့စမန်ကမြင်ပါတယ်။ဆေးရုံတွေမှာအဖြေကိုရပ်ပိုင်းထက်နိုင်ပိုင်းအတွင်းမှာသိရှိနိုင်အောင်ဆေးစစ်ခွင့်ပြုရေးအတွက်လည်းယောဂထိ ंछ ုပ်ကာကွယ်ရေးဌာန CDC ကစီစဉ်နေပါတယ်။အခုလိုမျိုးယောဂတုံ့ပြန်ကုသတဲ့နေရာမှာအရေးပေါ်ကန်းတွေကဆရာဝန်တွေ၊သူနာပြည့်တွေ၊တခြားလူနာတွေကိုယောဂမကူအောင်ဘယ်လိုလုပ်မလဲဆိုတာကအဓိကစိန်ခေါ်မှုဖြစ်ပါတယ်။ COVID-19 ယောဂအတွက်ဆေးမရှိသေးတာနဲ့အတိအကျကုသနည်းမရှိသေးတာကအားလုံးအတွက်စိန်ခေါ်မှုဖြစ်နေတယ်လို့ဆရာဝန်တွေကပြောကြပါတယ်။ဒါကြောင့်ပိုးမကူအောင်လောလောဆယ်အကောင်းဆုံးလုပ်နိုင်တာကတော့ပိုးတက်တာဖြစ်တယ်လို့အကြံပြုနေကြပါရှင
်။မြန်မာရှေ့ပြောင်းလို့သမား၅သိန်းတဲ့မနေ့အလုပ်လုပ်ကင်နေတဲ့မလေးရှားနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့တင်ပြချင်ပါတယ်။မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ400ကျော်ရှိသွားပြီမို့မလေးရှားရောက်မြန်မာတွေအဖို့တွားရေးလာရေးတွေကအစအတော်လေးသတိထားနေကြရပါပြီ။အစ္စလမ်ဘာသာဝင်တွေဆိုရင်ဘလီဝတ်ပြုကျောင်းတွေကိုတောင်းနိုင်ဖို့တော့ခက်လာတယ်ဆိုပြီးမလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးမလေးရှားရောက်မြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်မောင်ကပြောပြပါတယ်
။429ပေါ့သူကဒီနေ့အထိသူတို့ဟိုလောက်ကားတာနှစ်ဖက်ဖက်ပြီးဟိုလောက်ကဲလူ190ပေါင်းသားတာပေါ့နော်190ကဒါဒီရက်ထဲမှာဖက်ပြီးအစ်စ်ဖက်ဖြစ်တဲ့လူတွေပေါ့
ဟုတ်ကဲ့
အဲ့တော့ဟိုစုစုပေါင်း429ကတော့သူတို့တရားဝင်ထုတ်ပြန်ထားတယ်ပေါ့ကျင်ထွက်တဲ့လူကြီးတစ်ချက်ပြန်ကြည့်မယ်ဆိုရင်တော့နည်းနည်းလေးဟိုတာပေါ့ငကိုထက်စိတ်မထွက်ကြတော့ဘောနော်နည်းသွားတယ်ပေါ့စိတ်မထွက်ကြတော့ဘောဆိုတော့သူတို့လည်းဒီယောဂနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဒီအလုပ်ရုံစိတ်ယုံနေပါလေခါမျိုးတွေနဲ့ပတ်သက်ပြီးတော့ကြောက်ပြထားတဲ့ခါကြတော့လေငကိုလိုမျိုးအပြင်ထွက်တာမျိုးတော့စိတ်မတွေ့ရတော့ဘူးပေါ့ဘောဆိုမနေ့ကတတိယနေ့နေ့မျိုးဆိုလို့ရှင်ဒီ KL နေရာမျိုးမှာတော်တော်များများလာကြတယ်ပြီဆိုတော့မင်းကအဲ့လိုနေမျိုးမှာတော့အရင်နေသွားတာတွေ့ရတယ်။ဟိုတိတ်မဖြစ်မနေလာမယ့်လူတော့ပဲလာပြီးတော့လေတချို့တွေကြာလို့ချင်းတိတ်လက်အပြင်ထွက်တာမျိုးတိတ်မရှိတော့ဘူး။ဒီကလေးတောက်ချနေတာသူတို့ဒီမလေးရှားတော့ပုံမှန်တောက်ချနေသူတို့ဒီအဲတက်ကြတာပေါ့နော်။အဲ့ဒီတက်တဲ့ဟိုဗလီပွဲမှာတော့မှသူတို့ဟိုငကိုတက်တဲ့ပုံစံမျိုးထက်အရင်နေသွားတယ်။တချို့တွေဆိုလို့ချင်းတက်တော့မတက်တော့ဘူးပေါ့နော်။ဘာလို့လဲအဓိကတော့ကျန်းမာရေးရသူတို့ကြောင်ပေါ့ကုသယောဂဖြစ်နိုင်မယ့်အနေအထားမျိုးရှိလို့တို့ကအဲ့လိုမျိုးပေါ့ဒီလိုမျိုးတောက်တာနေမျိုးတော့မှပလီပြက်တာတွေနေသွားတယ်
။အာဆီယံနိုင်ငံတွေထဲမှာမလေးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့နိုင်ငံဖြစ်နေတာကြောင့်မလေးရှားနိုင်ငံကစိတ်ရောအလုပ်ရုံနေလူစုလူဝေးနဲ့အလုပ်လုပ်နေတဲ့နေရာတွေမှာနှာခေါင်းစည်းတွေမဖြစ်မနေတက်ဖို့အာဏာပိုင်တွေကညွှန်ကြားထားသလိုကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးကူးစက်မပြန့်ပွားရေးပညာရေးလုပ်ငန်းတွေကိုစိတ်ရုံတွေမှာအများအပြားလှုပ်လာတယ်လို့လည်းကိုတီးယားမောင်မောင်ကပြောပါတယ်
။နောက်ပြီးလုပ်ငန်းခွင်ငွေမှာဒီဟာနဲ့ပတ်သက်ပြီးတော့ဒီပညာပေးပေါ့နော်ဟိုဒါတွေကိုဆွေးနွေးပွဲလေးတွေလုပ်ပြီးတာမျိုးနောက်ပြီးဒီလက်စေးဘုတ်အတွက်ကိုတို့ဟိုပါပေါ့ဒီစက်ပြာဆိုဟာမျိုးနောက်ပြီးဒီဟိုပါပေါ့ဒီဒီတက်တော်လိုဟာမျိုးပေါ့နော်အဲ့လိုမျိုးဟာမျိုးတွေနဲ့တို့ကျမ်းမာရေးအတွက်အဲတို့ပညာပေးတာတွေရှိတယ်အဲ့ဒါတွေလက်စေးရမယ်ဟိုဥစားပေါ့နော်တို့ဒီတချို့ဆိုလို့ရင်ဥစားဘယ်လိုတော့ဒီနှာခေါင်းစစ်တွေမဖြစ်မနေကြရမယ်ဟာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေတို့ပညာပေးတာတွေရှိတယ်ဒါအသက်ရုံအလုပ်ရုံနေနဲ့ပေါ့
မလေးရှားနိုင်ငံမြန်မာတန်ယုံကတော့ဤဆက်ရာကိုပညာပေးတာမျိုးတွေလောက်တာကလွဲရင်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့မြန်မာတွေကြားမှာဖြစ်ပွားတာတွေမကြားရသေးတဲ့အတွက်ကြေညာချက်ထုတ်ပြန်တာတွေတော့မရှိသေးဘူးဆိုပြီးကိုတီးယားမောင်မောင်ကဆိုပါတယ်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်စေလွတ်တဲ့အလို့သမားပေါင်း2,000ကျော်ရှိပြီးတခြားနိုင်ငံတွေနဲ့မလေးရှားနိုင်ငံကိုရောက်သွားတဲ့လူတွေအားလုံးပေါင်းရင်မလေးရှားနိုင်ငံမှာမြန်မာအလို့သမား9,000တဲ့မနည်းရှိနေပါတယ်ကျမကတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမှဖြစ်ပါရဲ့ရှင
်ဒီကနေ့ပြည်တော်စုလွတ်တော်ကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းမဲခွဲတဲ့အခြေအနေကိုတင်ဆက်သွားမှာပါနိုင်ငံတော်သမ္မတကလူငင်းချမ်းသာခွင့်ပေးနိုင်တဲ့ပြင်ဆင်ချက်ပါတဲ့ဥပဒေကြမ်းကိုဒီကနေ့မဲခွဲတာမှာလိုအပ်တဲ့မဲအရေးအတွက်မရလို့ပြင်ဆင်ချက်ကရှုံးနေသွားပါတယ်နိုင်ငံတော်သမ္မတကလူငင်းချမ်းသာခွင့်ပေးနိုင်မှုပြင်ဆင်ချက်ပါဝင်တဲ့ပြင်ဆင်ချက်15ခုစလုံးမဲခွဲတာမှာဖွဲ့စည်းပုံတတ်မှတ်ချက်ရဘယ်တစ်ခုမှ85ရာခိုင်နှုန်းမကျော်သွားပါဘူးပြင်ဆင်ချက်15ခုစလုံးရှုံးနိမ့်သွားခဲ့ရပါတယ
်ပုံမှန်104ပုံမှန်ခွဲခခွေပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ403မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ
ပြည်သူ့လွှတ်တော်နိုင်ကဥတီခွန်မြက်ကပြင်ဆင်ချက်တစ်ခုချင်းစီနဲ့ပတ်သက်လို့အခုလိုကြေညာသွားတာပါဒီကနေ့လွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းသဘောတူရင်ပြင်ဆင်လို့ရမယ်ပုံမှန်၄၆ခန့်နဲ့အကျုံးဝင်နဲ့ပုံမှန်တွေကိုမဲခွဲရမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့85ရာခိုင်နှုန်းကျော်ကသဘောမတူတာကြောင့်မူလအတိုင်းပဲထားရှိဖို့ဆုံးဖြတ်ခဲ့ရပါတယ်လက်ရှိဒီဇယ်ဥပဒေမ ဒီကလုံးရဲ့ထောက်ခံချက်ရမှာပေးခွင့်ရှိတယ်လို့ပြဋ္ဌာန်းထားတာမို့အန်အေဒီဘက်ကသမရကလူငင်းချမ်းသာခွင့်ပေးပိုင်ခွင့်ရှိတယ်ဆိုတဲ့ပြင်ဆင်ချက်ကိုပြင်ဆင်ခဲ့တာဖြစ်ပါတယ်ဒီအပေါ်ရှုံးနေသွားတာပါဖွဲ့စည်းပုံပြင်ဆင်ချက်တွေမဲခွဲတာ၅ရက်မြောက်ရှိပေမဲ့အဓိကကျတဲ့ပုံမှားတွေဘာတစ်ခုမှမပြင်နိုင်သေးပါဘူးစကလုံးလေးတွေပဲပြင်နေပြင်ဆင်ချက်နှစ်ခုပဲပြင်နို ထွက်ပေါ်နေပါတယ်ဒီအပေါ်မှာတော့ NLD ပါတီကလွတ်တော်ကိုလေဦးအောင်နိုင်ကအခုလိုဖြေကြားသွားခဲ့ပါတယ
်ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ဆင်ရေးဆိုတာကတော့ဒီဥပဒေ2008ဖွဲ့စည်းပုံဥပဒေပေါင်းတဲ့အလုပ်တာပေါ့နော်အဲ့ဒါဖွဲ့စည်းရေးကတော့ဖွဲ့စည်းပုံပြင်ဆင်ရေးအလုပ်မလားနောက်တစ်ခါဖွဲ့စည်းပုံအစ်စ်တစ်ခုပေါ်ပေါ်ရေးကိုစူးစမ်းမလားဆိုတာကတော့ဟိုတနိုင်ငံလုံးအတိုင်းအတာနဲ့ခေါင်းဆောင်တွေရောထွက်တော်ကိုယ်စားလှယ်တွေရောအဲ့ဒါပြည်သူလူထုနေရောအကုန်လုံးတိုင်ပင်ဆွေးနွေးပြီးမှအဖြေထုတ်ပြန်တဲ့ကိစ္စတစ်ခုလို့ထင်ပါတယ်။အဲ့ဒါလမ်းကြောင်းကတော့မဆုံးပါဘူး။ပြည်သူ့ပြင်ဆင်ရေးဒီလွတ်တော်အတွင်းကစူးစမ်းတဲ့ဟာဘောင်ကတော့အကန့်အသတ်အတားဖြစ်သွားတယ်မနော်။အခုဒီအမဲရလက်ကြောင်ကျွန်တော်တို့လည်းအများကြီးဟိုမျှော်လင့်ထားခဲ့ပါတယ်။တပ်မတော်ကပူးပေါင်းဆောင်ရွက်နေတယ်လို့မျှော်လင့်ထားခဲ့ပေမဲ့အခုလိုမဲရလက်ထွက်လာတဲ့ခါကျတော့ဟိုတော်တော်လေးစိတ်ပြတ်မိတယ်ပေါ့နော်။အဲ့တော့အဲ့တော့နောက်လာမှာပါဒီပြည်သူ့ပြင်ဆင်ရေးနောက်ရှိပရိဝံပြည်ဆိုင်နဲ့ပတ်သက်ပြီးတော့နောက်ထပ်ဒီလမ်းကြောင်းတစ်ခုတော့ဟိုပါတီဘက်ကကြိုးစားလိုက်မယ်လို့ယူဆပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ခနဲ့အကျုံးဝင်တဲ့ပုံမှပေါ့ဟာအခု400နီးပါးရှိပြီးပြည်အောင်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်သဘောတူမှပြင်ဆင်သွားနိုင်မှာပါ။မနက်ဖြန်မှာတော့ဥပဒေမူကြမ်းပါပုံမှ436ပုံမှခွဲခမှာအကျုံးဝင်တဲ့ကြံရှိရဲ့ပြင်ဆင်ချက်ပုံမှခွဲတွေကနောက်ထပ်15ခုကိုဆက်လက်မဲခွဲသွားမှာဖြစ်ပါတယ်။ကျမမိခါပါရန်ကုန်ကနေတည်င်းပေးပို့နေတာဖြစ်ပါတယ
်ရှမ်းပြည်မြောက်ပိုင်းကစိုက်ပွဲသတင်းတွေကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ပန်းစေးပြည်သူ့စစ်စခန်းတွေကို DNLA တပ်အပလောင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့လို့တပ်မတော်ဘက်ကလည်းပန်းစေးပြည်သူ့စစ်ဘက်ကနေစစ်ကူပေးပြစ်ခတ်တာတွေလုပ်ခဲ့ပါတယ်DNLA ဘက်ကတော့ပန်းစေးပြည်သူ့စစ်စခန်း၅ခုနဲ့အနီးအနားဘိန်းခင်းတွေကိုမနေ့ကဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့တာမှာမူရင်းစေးပါဝင်တပ်နဲ့အများပြားသိမ်းဆည်းရမိတယ်လို့ပြောပါရယ်မနေ့ကနန်းခမ်းမြို့နယ်တွင်ပန်းစေးပြည်သူ့စစ်တွေခြေပြုတ်တဲ့ဒေသကဘိန်းချံတွေဖျက်ဆီးပို့ထားတဲ့ DNLA တပ်ဖွဲ့နဲ့ပန်းစေးတကွန့်ပန်းဆိုင်မန်ပန်နဲ့စာတိုင်ပြည်သူ့စစ်စခန်းကပြည်သူ့စစ်တပ်ဖွဲ့ဝင်တွေနဲ့မြန်မာစစ်တပ်ပူးပေါင်းဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးပြည်သူ့စစ်တွေရဲ့မူရင်းစေးနဲ့လက်နက်တွေကိုသိမ်းဆည်းရရှိခဲ့တယ်လို့ DNLA ပြောခွင့်ရဗိုလ်မှူးကိုင်ကျော်ကပြောပါရယ
်မနေ့ကဒီ9နိုင်ခဲကျော်ထနိုင်ကြာနေအဲ့ကနေဆက်မှာညနေ9နိုင်ခဲအထိပန်းစည်းပြည်သူ့စစ်ခါပန်းစည်းပြည်သူ့နေနေနော်အဲ့မှာပန်းစည်းပြည်သူ့စစ်နေဒီသမရဘက်ကသံခါခွန်ခါမာယာတိညာနေနဲ့အဲ့ဒါဖြစ်ရတာဖြစ်တယ်ဖြစ်ကြတဲ့ညတော့ဒီအဲ့ဒီတမားဒီပြင်းစီသာဒိန်စပီးဒီလောက်သာရှိခဲ့အဲ့မှာဒီလိုတစ်ဖက်ကပြည်မှာဖြစ်တဲ့အချိန်ကတော့ဒီလိုစိနေတာကဆာမပကဲရဲ့အဲ့ဒါဒီမစပြန်တာတော့ဖြစ်သွားတာဖြစ်တယ်တကယ်ဖြစ်သွားနေတဲ့အချိန်မှာလည်းဒီတို့အဖက်ကတစ်ဖက်ကဒီဒိန်ချင်းတွေလက်ပြီးဖြစ်တဲ့ဒိန်ချင်းအလုံးတဲ့အင်္ဂါကအခေကတော့ဖြစ်နေတယ်တချို့စခန်းတွေကဒီလိုကအဝင်ရောက်ရှင်းပြမယ်ဆိုကြတော့ဒီမူဆိုတာဘိန်းမဲဘုန်းဘိန်းမဲ46ပြည်တာနဲ့ရမစီပြာလီတောင်ပြရဲ့ဒီလက်နေငယ်မျိုးစုံကမစင်ဘူးလေနဲ့ဒီစီမျိုးစုံအစိုးရကတည်းကဖြစ်ပြီးရမယ်လို့ရှိတယ်ဒီပြည်သူအဖွဲ့ဝင်လည်းရှိဦးအရှင်ဖမ်းမိတဲ့ဒီ allowance တွေ along the area
တိုက်ပွဲအတွင်းပြည်သူ့စစ်ဘက်ကတပ်ဖွဲ့ဝင်တဦးကြာဆုံးခဲ့ပြီးရှစ်ဦးကိုဖမ်းဆီးရမိကြောင်း DNLA ဘက်က3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ DNLA ဘက်ကသတင်းထုတ်ပြန်ထားပါတယ်။မနေ့က DNLA တမ်းပလောင်တပ်ဖွဲ့နဲ့ပန်းစေးပြည်သူ့စစ်ဘက်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွင်မြန်မာစစ်တပ်ကလက်နက်ကြီးပစ်ကူပေးခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်မှဘူမှုရုပ်ဆော်မင်းထွန်းကပြောပါတယ
်။ Night time people say for the passage of the corona network night time for my mom she has found free ကျွန်တော်အနေနဲ့ကတော့အခုရတဲ့ပြည်သူပြည်သက်ခက်ခဲရတယ်ပြည်သူပြည်ရဲ့အတွက်ကြောင့်မခွန်နိုင်ဘူးလားဆိုတဲ့ဒီစိတ်တော့ပါမနေ့ကပန်းစည်းဒေသကနေစတင်ဖြစ်ပေါ်ခဲ့တဲ့ဒီအန်အယ်လီနဲ့တတ်မလို့ပန်းစည်းပြည်သူစုတို့ကြားကတိုက်ပွဲဟာနန်းဖက်ကနဲ့နန်းခမ်းကြားကာလန်ပေါ်တိပြင်းနာဖြစ်ပေါ်ခဲ့ပါတယ်မြောက်ပိုင်းမှာမေဖွဲ့ဝင်ဖြစ်တဲ့တမ်းပလောင်တပ်ဖွဲ့န
ဒီကနေ့ပြည်တော်စုလွှတ်တော်ကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေချမ်းမဲခွဲတဲ့အခြေအနေတွေကိုပိန်းဆိုင်နေတဲ့ပြည်သူ့စစ်ဖွဲ့ဝင်တချို့နဲ့အဆင်လွတ်လွတ်ပြေခတ်ကားကြမှုတွေဖြစ်နေတယ်လို့ဆိုပါရယ်။
မြန်မာစစ်တပ်ဘက်ကလည်းဒီတော့တွင်မူရေးဆေးဝါးဖမ်းဆီးမှုတွေတော်တော်များများရှိနေတယ်လို့ထုတ်ပြန်ထားပါရယ်။မြန်မာစစ်တပ်ဘက်ကမူရေးဆေးတွေဆက်တိုက်ဖမ်းဆီးနေတဲ့လုပ်ဆောင်ချက်ပေါ်မှာရှမ်းပြည်မူရေးဆေးဝါးစောက်ကြီးရေးဘွဲ့တာဝန်ခံကိုဆိုင်မင်းကခုလိုပြောပါရယ်။2020ထဲမှာတော့ဒီကူးပြောင်းလာတဲ့ကာလထဲမှာတော့တရုတ်နိုင်ငံနေဖိအားပေးလာတယ်ဖိအားပေးလာတဲ့ပုံမှာ ဒီကတော့ဒီမြေကြီးပေါ်မှာအခြေစိုက်ပြီးတော့မှစီးပွားရေးလုပ်ကိုင်နေတဲ့ဒီလိုဖြစ်တဲ့ကိုသတ်မတော်အမြင်နဲ့နေရာပြောင်းရွှေ့ခိုင်းတာတွေရှိတယ်။ဒီဟာရဲ့နောက်ဆက်တွဲပေါ့နော်။ဒီဖန်ဆီးမှုတွေတက်တိုက်ပြုလာတယ်။မြေကြီးစေဝါထုတ်လုပ်တဲ့ဒီတိုင်းတွေကလက်နက်ကံနဲ့တက်တက်တာတွေရှိတယ်။တတ်မတော်ကတော့ဒီဖန်ဆီးရမှုတဲ့အချိန်မှာပိုင်ရှင်နဲ့စတဲ့ဟာကျင်ညာတဲ့ဟာတော့သူ
chuk phansi yami de muye se rui ha, dira kan biru se po wen de chuk ne sasa gong sasa me lu tamarot rima piangja ye po piyo ku ya bumu jok so min tong ga vyu e gu piyo su ke ba re. Jano na kong in ba, vyu e nyama bain thana ga ne tren pe bu tha ba re.
တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းလွှာတွေသတင်းပေးပို့ချက်တွေကိုVOAရဲ့သောရရှင်နေနားဆင်ကြရတာဖြစ်ပါတယ်ရှင်VOAကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြည်ပြည်ကျင်းပါပဲVOAမြန်မာပိုင်းရဲ့TV အစီအစဉ်ကိုညခုနှစ်နာရီကနေခုနှစ်နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်နောက်နှစ်နာရီကြာညကိုနာရီကနေစံနာရီအထိထုတ်လွှင့်ပေးမယ်ရေဒီယိုမြန်မာပိုင်းရဲ့အစီအစဉ် ဒီနေ့အဆုံးသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရနိုင်တလှည့်ပြောပြပေးပါရှင်။
ကမ္ဘာတော်မှာရှိတဲ့ဆွေးရွာတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တားဆီးနိုင်ဖို့ကြိုးပမ်းနေနေတဲ့များပြည်သူတွေရဲ့နေအိမ်ပုံမှန်သွားလာလို့ရှားမှုတွေကိုပို့ပြီးတော့ကန့်သတ်ထိန်းချုပ်တာတွေလှုံ့ဆော်လာနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီနေ့ကစပြီးတော့ကျောင်းတွေအတော်များများကိုပိတ်လိုက်ပြီးတော့လူကြီးတွေအများဆုံးဖြစ်တဲ့ Los Angeles မြို့နယ်၊ New York မြို့တွေမှာတော့အများပြည်သူပန်းဖြေသွားလာကြတဲ့ရုပ်ရှင်ရုံတွေကိုပိတ်သွားမှာဖြစ်တယ်ဆိုပြီးတော့ဗာတီကန်ဘက်ကကြေညာပါတယ်။ဒီနေ့မနက်ပိုင်းအထိ ကဘာတဝါမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူတသိန်း600ကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူစုစုပေါင်း1600ကျော်ရှိသွားပြီဖြစ်ပါတယ်။ကိုဗစ်-19ရောဂါကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရောဂါဖြစ်ပွားမှုနှုန်းများတဲ့နိုင်ငံ8နိုင်ငံကနေမြန်မာနိုင်ငံကိုလာတဲ့သူတွေကိုသတ်မှတ်ထားတဲ့နေရာတွေမှာနှစ်ပတ်ကြာတိကျခွဲပြီးတော့စောင့်ကြည့်စစ်ဆေးသွားမှာဖြစ်တဲ့ဆိုပြီးတော့ဘ ဒီနေ့ပြည်တော်စုလွှတ်တော်ကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေချမ်းမဲ့ခွဲတဲ့အခြေအနေတွေကိုတခြားဂျောဂိုပြည်နယ်တွေကဆလျက်တွင်သွားထားတဲ့သူတွေကိုမြန်မာနိုင်ငံအတွင်းကိုဝင်ခွင့်ပေးမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုနဲ့အက်ဒီတာကတော့ကိုကျော်ကျော်သိန်းဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ကာစတာလင်းဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေခင်းအစီအစဉ်ကိုအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသ ို့ရှင်းလင်းချက်ပြေကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this is VOA.